ရခိုင်ပြည်နယ်မြေပုံမြို့နယ်စင်းကြီးရွာအနီးမှာတော့အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြား၃ရက်ဇက်တိုက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါရယ်တပ်မတော်ဘက်ကလေရင်တွေနဲ့လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်စင်းဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကလည်းပြောပါရယ်ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်ကိုတက်နိုင်သတင်းပေးပို့ထားပါရယ်
ရခိုင်မြောက်ပိုင်းမြေပုံမြို့နယ်စနင်းကျေးရွာနီးမှာဆွေရတက်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စနင်းဒေသခံတွေဘေးလွတ်ရောက်ကိုထွက်ပြေးနေရတယ်လို့စနင်းဒေသခံတို့ကပြောပါတယ
်။အဲစနင်းရွာနဲ့ဆိုရင်ကဓမ္မနောက်အတန်းကျလာရှိမယ်။ပြင်းပြင်းထန်ထန်ဆိုရင်မနေ့ကပဲမနေ့ပို့သားမနေ့ညကပဲနေ့တည်းရှိပြီးလက်နက်ကြီးတွေနဲ့အင်ဂျင်တန်အင်ဂျင်တောင်ဆိုတဲ့အဲ့ဒီအင်ဂျင်တောင်ကနေပြီးလည်းကြည့်တယ်တရက်လုံးလုံးသုတ်ပြီတရက်၂ရက်၃ရက်ကြာပြီနေဆိုရင်၃ရက်ကြာပြီစိတ်လျင်နဲ့နစီနဲ့၂ရက်အော်ဇက်လည်းနေကြည့်တယ်ငါတော့ပါတော့တရက်မှမကြောက်ဘူးနေနေတန်းလိုလိုပဲဘိုးလေးရှာနေတယ်လည်းနေကြည့်အခုကကန်းတော်ကြီးကိုထွက်ပြေးတယ်နီးစက်ဟာကန်းတော်ကြီးကိုထွက်ပြေးတယ်ညောင်ငယ်ကိုထွက်ပြေးတယ်အဲတရက်တောင်ကိုထွက်ပြေးတယ်အဲ့လိုနီးစက်ရွာရွာတွေကိုထွက်ပြေးနေကြတယ်တရားမှမရှိတော့ဘူးတရားမှမရှိတော့ဘူးလက်သုံးလေးရရှိပြီ
မြေပုံမျိုးနေမှာတိုက်ပွဲကျင်းထန်နေတာဖြစ်ပြီးအဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကလည်းထိခိုက်ကြဆုံးဝင်ရှိတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ
်။ဟုတ်ကဲ့ကမြေပုံမျိုးနယ်ထဲမှာစစ်မြင်းသားမှာပြင်တော့300တောင်ကျင်းတယ်။တိုက်ပွဲကျင်းနေတာပြင်းတယ်လို့ပြောရမြေမြင့်ထန်တာဖြစ်တယ်။ထိခိုက်ကြဆုံးတော့ရှိရတယ်။ဘုံကုန်းတော့ရနေပြီ။နောက်ထပ်ဘုံတွေဆက်သိမ်းနေ
။မြေပုံမျိုးနေမှာဖြစ်ပေါ်တဲ့တိုက်ပွဲတိုင်းမှာတပ်မတော်ဘက်ကလည်းနစီနဲ့လာရောက်ပစ်ခတ်တာတွေရှိပြီးပလက်ဝါဘူးဒီတောင်မြေပုံမျိုးနေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတယ်လို့အေအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလအတွင်းမှာစစ်စင်ရွေးပုံမလုံဆောင်တော့မှာဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုထားတာတွေရှိသလိုရခိုင်လက်နက်ကင် AA ဆိုရလေတပ်မတော်စစ်ကြောင်းတွေကိုလက်ဦးမုံယူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်မြေပြင်ဟာလေပုံမကြည်ပြန့်လာတာဖြစ်ပါတယ်ပြင်းထန်နေတဲ့တိုက်ပွဲအတွင်းရခိုင်မြောက်ပိုင်းမှာနေရာဆိုင်ခွာထွက်ပြေးတွင်းဆောင်နေရတဲ့စစ်ဘေးဆောင်ဦးရဟာလေတနေ့ထက်တနေ့ပုံမများပြလာတာဖြစ်ပါတယ
်ရခိုင်ဘက်ကစစ်ရေးအခြေအနေကိုတတ်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အနာရပါတီ NND ရဲ့2020ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အနေအထားဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါ။လာမယ့်2020ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NND ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်အပေးယူလို့မှမဟုတ်ဘူးလို့မနေ့တော့ကကျင်းပတဲ့ပါတီရဲ့ဗဟိုလုံးမှုဆောင်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကဲခတ်တွေရဲ့သဘောထားအမြင်တွေဘယ်လိုရှိသလဲဆိုတာ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကမေးမြန်းပြီးတင်ပြထားပါတယ်။
ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကြာသပတေးနေ့ကကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးကနေ2020ရွေးကောက်ပွဲမှာသူတို့ရဲ့ယက်တီချက်ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းရင်းသားပါတီအရင်းနဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်ကိုပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ပါတီရဲ့မူရတော့ကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ကျွန်တော်အဖွဲ့ချုပ်ကရွေးကောက်ပွဲမှာလွတ်လပ်ပွင့်လင်းစွာဝင်ရောက်ရှိကြရပါမယ်။ဒီလိုလူကကျွန်တော်အဆုံးဖြတ်ပြီးလို့လွတ်တော်တွင်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူလက်တွဲပြီးတော့တောက်ခဲ့ကြပါမယ်ကျွန်တော်ဒီလိုပဲထားပါတယ်အမတ်နေရာကြီးနဲ့ပတ်သက်လို့ဒီအပိယူလို့ဒီနိုင်ငံမျိုးတော့လုံးဝမဟုတ်ဘူးဒါမဲ့အနာဂတ်မှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့ပြီးတောက်ချင်လဲဆိုတဲ့အပိုင်းမှာကျွန်တော်တို့သဘောထားအမြင်မျိုးဖလှယ်ကြမှာဖြစ်ပါတယ်
တိုင်းရင်းသားပါတီအတော်များများကတော့စစ်စိုးရလက်အောက်မှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ပေမဲ့အာဏာရလာတဲ့နောက်ပိုင်းမှာ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ကင်းကွာခဲ့ကြောင်းရှုမြင်ကြပါတယ်။လက်ရှိ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်မှာတော့မွန်ညင်ညွေးရေးပါတီရဲ့တွဲဖက်တွင်ရမှုတူဖြစ်တဲ့နိုင်စိုးမြင့်ကအခုလိုပြောပါတယ
်။ NLD ကကျွန်တော်တို့90ပြည်ရနောက်ပိုင်းကျွန်တော်တို့တိုင်းရင်းသားတွေဝန်ရံပေးတာတော့တော်တော်ကြည့်ကြည့်တော့ဒီမျိုးလုပ်ခဲ့ကြတော့ဗျာတရှိသူအနာရပြီးနောက်ပိုင်းနောက်ထပ်တိုင်းသားတွေနဲ့တွေ့ဆုံမှုရင်းနှီးတဲ့လက္ခဏာပေါ့ဗျာတခုမှမပြခင်ဘူးလေအဲဒါကြောင့်မို့ကျွန်တော်တို့ကအနာဒီကပြောင်းသွားပြီဆိုတော့ကျွန်တော်တို့ကတောက်ချက်ချတော့ဗျာ1990ရက်လက်ကလေးနေ့လက်တွဲနေကြ UNLD နဲ့ပေါ့ဗျာဒီ UNLD နဲ့တစ်ဆက်မြမှ CRPD တို့နဲ့ကျွန်တော်ဝန်ရံခဲ့တယ်ဒါတဲ့ရှိခဲ့တဲ့ဒီမိုင်းတွေမှာဒီမျိုးသားညာစစ်ကြီးဆိုတဲ့ကောင်းစဉ်တစ်ခုတည်းနဲ့ကျွန်တော်တိုင်းသားအလုပ်ဖြစ်ခဲ့တယ်ဆိုတော့ဒါသိအမြင်လက်ဖြစ်မော်ဗျာကျွန်တော်တို့အပြန်လာပြီးမှပြုဖို့လို့ရှိတင်တယ်လို့ယူဆတယ်ပေါ့ဗျာ
နိုင်ငံရေးလေးလာတုံးသက်သူဥမမောင်ဆိုကတော့
တကယ်တမ်းကျွန်တော်ကဖယ်ဖယ်လို့ပြောနေတယ်ဆိုရှင်ဒီနေ့ဒီမှာတိုင်းရင်းသားပါတီရဲ့ခန့်ကန့်တာကိုအတိမတ်ပြုဖို့ဆိုရယ်တိုင်းရင်းသားပါတီတွေနဲ့လက်တွဲအလုပ်လုပ်ဖို့ရယ်ပြင်ဆင်ထားဖို့လိုအပ်တယ်လို့ထင်တယ် ဒီအဲဒီတော့ကစကြည့်လည်းပြောဥသားပဲဒီခွန်ကောက်ခွေစံစားတာခွေစားခြင်းပေါ့ပေါ့ဗျာနော်ဒီအထူးရအနာခွေနဲ့ပတ်သက်ဖေဗရီခွေဒီပြုတ်ဝတ်တူသူတို့နေတဲ့သဘောလားရှိတယ်ဆိုလို့ရှိရင်အဲနာပါတီတွေခဏခဏလေးနဲ့ထားစဉ်းစားပြီးတော့တန်နာပါတီနဲ့အနာခွေယူဖို့ပေါ့ဒါလေးတဲ့ထားလို့လည်းမဟုတ်ဘဲနဲ့ဘိုးချုပ်ကမစနစ်ကြီးပဲအပေါ်ကရွယ်သွားမယ်ဆိုလို့ရှိရင်တော့
ကျန်းသာပါတီနဲ့စတိုင်ကောင်းမှာမဟုတ်ဘူး။ဒီနောက်ဆုံးရွေးကောက်ပွဲလာလာလည်းပဲကျန်းသာပါတီနဲ့အန်အယ်ဒီနဲ့အပြိုင်ဖြစ်လာလိမ့်မယ်။၂၀၂၀ရွေးကောက်ပွဲအကြိုကာလမှာတော့ကချင်မွန်ချင်းကရင်စတဲ့ပါတီတွေကလည်းရွေးကောက်ပွဲမှာမဲမကွဲရအောင်ရည်ရွယ်ပြီးပြည်내အလိုက်လူမျိုးတူပါတီတွေကိုစုဖွဲ့ပေါင်းစည်းကြတွေရှိခဲ့ပါတယ်။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ ီခါရှားပါတဲ့ပြဿနာဟာအရေးပေါ်အခြေအနေထိဖြစ်လာနေပါတယ်။ဒီဖြစ်ရပ်တွေဟာဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်လဲတစိ့တစ်ပိုင်းပါဝင်တယ်လို့ Save the Children အဖွဲ့ကပြောဆိုလိုက်ပါတယ်။အဲ့ဒီဒေသတွေမှာအင်အားပြင်းမုန်တိုင်းဝင်တိုက်သွားတဲ့အပြင်လက်တလောကာလတွေအတွင်းရေကြီးရေဆန်းတာမိုးခေါင်ရေချတာစတဲ့သဘာဝကပ်ဘေးအန္တရာယ်တွေနဲ့ပါရင်ဆိုင်နေရတာပါဒီဒေသဟာကမ္ဘာတခြားဒေသတွေထက်အပူချိန်ကလည်းနှစမြင့်တက်နေတယ်ဆိုပြီးသိပ္ပံပညာရှင်တွေကသတိပေးထားပါတယ်အကြောင်းပြေဆုံးကိုတော့ Henry Richwell သတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်
မိုဇမ်ဘိတ်နိုင်ငံကို2019ခုနှစ်မတ်လမှာဝင်တိုက်သွားတဲ့ cyclone မုန်တိုင်းဤတိုင်းကြောင့်ထောင်နဲ့ချီတဲ့လူတွေသေဆုံးခဲ့ရပြီးတော့လူမှုဘဝရပ်တည်ရေးအနေထားအားလုံးပျက်စီးဆုံးရှုံးခဲ့တာပါ။စံချိန်တင်အောင်ကြီးမားပြင်းထန်လာတဲ့မုန်တိုင်းကြောင့်ဒေသတော်ဝန်ပျက်စီးဆုံးရှုံးမှုတမဟာခမန်းချေဒေါ်လာ1ဘီလီယံလောက်ထိရှိခဲ့ပါတယ်။မိုဇမ်ဘိတ်နိုင်ငံကိုဤတိုင်းမုန်တိုင်းဝင်လာအပြီးတလအတွင်းမှာပဲနောက်ထပ် cyclone မုန်တိုင်း Kenneth ဝင်တိုက်ခဲ့ပြန်ပါတယ်။ဒီတစ်ချိန်မှာတော့သေဆုံးသူဒါဇင်နဲ့ချီရှိခဲ့တာပါ။Save the Children လူမှုကူညီရေးအဖွဲ့အကြီးအကဲ Gabriel Wajiman ကအခုလိုပြောပါတယ
် Never before has this country been
ဒီနိုင်ငံမှာရာသီတစ်ခုတည်းမုန်တိုင်းနှစ်ခုဇက်တိုက်ဝင်တိုက်သွားတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူ
း2019ခုနှစ်ကတော့အာဖရိကတိုက်အရှိန်တောင်ပိုင်းမှာဥရုယာသီဆိုင်ရာကပ်ဘေးကြီးရင်ဆိုင်ရတဲ့နေ့အဖြစ်တတိယနေကြပါလိမ့်မယ်လို့လဲ Save the Children ကပြောပါတယ်Save the Children လူမှုရေးအဖွဲ့ရဲ့အဆိုအရဥသူရာတီပြောင်းလဲမှုရဲ့အကျိုးဆက်အဖြစ်ဒေသရင်းကကလေးငယ်16တန်းအပါအဝင်လူဦးရေ33တန်းကျော်အတွက်ဆာနာရိတ်ကမလုံလောက်တဲ့ပြဿနာဟာအရေးပေါ်အခြေအနေပဲကိုရောက်လာနေတာပါ Gabriel ကပဲအခုလိုသုံးသပ်ပါတယ်
The link to climate change is actually the compounding effect of emergency after emergency after emergency.
ဥရုယာသီပြောင်းလဲမှုနဲ့ဆက်ဆက်နေတဲ့ဖြစ်ရပ်တွေဟာအရေးပေါ်အခြေအနေတွေတစ်ခုပြီးတစ်ခုဆင့်ကဲပြီးစုပေါင်းပြီးဖြစ်လာတာမျိုးပါ။ဒါကြောင့်မို့လို့လဲမိုးခေါင်ရေချတာ၊ရေကြီးနေချင်တာလို့လက်ရှိဖြစ်ပျက်နေတဲ့စိုးရိမ်စရာအခြေအနေတွေကိုလူတွေအံတုနိုင်မဲ့အင်အားတွေလုံးဝကုန်ခန်းလာတဲ့သဘောမျိုးဖြစ်ပါတယ်။ဒါကြောင့်တို့ရဲ့အသက်ရှင်ရက်တည်ရေးအတွက်လိုအပ်နေတဲ့အရာအားလုံးတဖြည်းဖြည်းနဲ့မင်းမီပျောက်ကွယ်သွားမှာဖြစ်ပါတယ်
။ကုလသမဂ္ဂရဲ့နိုင်ငံတကာဥတုရာသီပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC ရဲ့2015ခုနှစ်အစည်းအခမ်းအနားမှာတော့အာဖရိကတိုက်တောင်ပိုင်းမှာမြင့်တက်လာတဲ့အပူချိန်ဟာကမ္ဘာအတိုင်းအတာထက်နှစ်ဆပိုများတယ်လို့ဖော်ပြထားပါတယ်။စစ်မှုထုတ်ကုန်နိုင်ငံကောင်းဆောင်တွေအနေနဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုတွေကိုအကြီးအကျယ်လျှော့ချဖို့နဲ့ဥတုရာသီပြောင်းလဲမှုအဆိုးဆုံးခံရတဲ့တိုင်းပြည်တွေကိုကူညီထောက်ပံ့ဖို့ဆိုပြီးတော့ Save the Children ကတိုက်တွန်းခဲ့တာ
ပါ If you are a child growing up in eastern and southern Africa your chances of survival are currently being affected
အာဖရိကတိုက်အစီပိုင်းမှာမွေးဖွားလာတဲ့ကလေးတွေရဲ့အသက်ရှင်သန်ရေးဟာသူတို့နဲ့လုံးဝမတက်ဆိုင်တယ်လို့သူတို့အနေနဲ့ဘာမှမတက်နိုင်တဲ့တခြားကမ္ဘာအတိုင်းပြည်ကလူတွေရဲ့လုံရက်အပေါ်မှာမူတည်နေပါတယ်
မက်ထရီမြို့မှာကျင်းပတဲ့ COP25 ဝရုယာသီဆိုင်ရာညီလာခံကိုကိုယ်စားလှယ်ပေါင်း 19,000 တက်ရောက်ခဲ့တာပါ။ကမ္ဘာကြီးပုံတွေလာနေတာကိုဝိုင်းဝန်းဖြေရှင်းကြဖို့ဆိုပြီးပြည်သစ်နိုင်ငံပါရီမြို့မှာသဘောတူညီခဲ့တဲ့ပါရီသဘောတူညီမှုဟာမျှတမှုမရှိဘဲအမေရိကန်စီးပွားရေးအပေါ်ထိခိုက်စေတယ်ဆိုပြီးအဲ့ဒီသဘောတူညီမှုကနေနှုတ်ထွက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီညီလာခံကိုမတက်ရောက်ခဲ့ပါဘူးရှင်။
နားလောင်ပါရှင်တောက်ကြများအတွက်သတင်းလွှာလေးကတော့ဒီလောက်ပါပဲသောရရှင်များရှင်စောင်းနှင်းနေဝေတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တေးသချင်းလေးတွေနဲ့ VOA ကဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီနေ့တော့အဆိုတော်လေးဖြူတည်ဆိုထားတဲ့လွမ်းသူအိမ်မက်ဆိုတဲ့တေးသချင်းလေးနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင်